ကျွန်တော်ညံဝင်အောင်ပါခင်ဗျာမြန်မာနိုင်ငံကတချို့သောမွတ်စလင်တွေနဲ့ဟိန္ဒူတွေဟာမဟုတ်တင်တစ်ခုလက်ဝဲပိုင်ဆိုင်ခွင့်ရဖို့ကိစ္စမှာခွဲခြားဆက်ဆံခံနေရတယ်လို့မြင်ကြပြီးဒါပေမဲ့2020ရွေးကောက်ပွဲမှာမဲပေးခြင်းပေမဲ့မဟုတ်ပုံနေမရှိလို့အခက်ကြုံနေရတာကိုညှိတွားပြောကြတဲ့အကြောင်း AFP သတင်းတပုတ်ကိုပြောပြခြင်းပါတယ်အရွယ်ရောက်သူလူငယ်တန်းချီရှိတဲ့မြန်မာနိုင်ငံမှာမိဒီလာမျိုးကအစ္စလမ်ဘာသာဝင်မတ်မေတန်နာမောင်လည်းပါဝင်ပြီးဒါပေမဲ့နိုဝင်ဘာရွေးကောက်ပွဲမှာပထမဆုံးအချိန်မဲပေးခွင့်ရဖို့ရင်ခုန်နေခဲ့သူပါသူအသက်17နှစ်ကြည့်ပြီဖြစ်ပေမဲ့မှတ်ပုံတင်သွားလို့တော့လည်းအခုထိမှတ်ပုံတင်ထုံမပြေးတာကြောင့်ဒီရွေးကောက်ပွဲမှာနေပြည်တော်မရတော့မှကိုစိုးရိမ်နေပါတယ်တက်တူရွယ်သူဗုဒ္ဓဘာသာဝင်လူငယ်တွေမှတ်ပုံတင်အလွယ်တကူရနိုင်ခြင်းမှာဘာသာကြားဖြစ်တဲ့သူကိုမြို့နယ်လောင်းဝကအရာရှိတွေကတစ်နှစ်ကြာလာတဲ့အထိမှတ်ပုံတင်ထုံမပြေးတာကခွဲခြားဆက်ဆံတယ်လို့ခံရကြောင်းပြောပါတယ
်ဘုဖို့ရဲ့ဆိုရင်ခင်ဗျားလေးရရဲ့ကိုလေးရရဲ့ကျွန်တော်တို့ရွေးပြီးချင်းမှာသူလည်းရှိရသူလည်းရှိရှိတယ်လို့အကြောင်းပါဆိုလို့ရှိရင်ဒီတောင်းမှာတရားဝင်ပြီးဟုတ်တယ်လားအကုန်လုံးလုပ်ပြရဆိုလို့ရှိရင်ဘာသာကြားရေးပိုင်းခွဲခြားတယ်လို့မျိုးရလုပ်ပြရပါခင်ဗျာအကုန်လုံးလုပ်ပြရမျိုးပေါ့ဒါကြတော့ခွဲခြားရင်ခံရတော့ကိုလေးဒီနိုင်ငံမှာမျိုးရလေးကြီးဘာသာကြားရေးပိုင်းရှိရပိုင်းလို့ရှိရင်အဆောကြီ
းမြန်မာနိုင်ငံကမွတ်စလင်အများစုဟာမှတ်ပုံတင်တစ်ခုရဖို့လာဝကဝန်ထမ်းတွေကိုလက်ထိုးနေရတယ်လို့မိဒီလာမျိုးကံမွတ်စလင်တချို့ကပြောပါတယ်မှတ်ပုံတင်တစ်ခုရဖို့အတွက်အနည်းဆုံးတန်ငွေ5သိန်းပေးရတယ်လို့ AFP ကိုပြောပါတယ်ဒါပေမဲ့အမည်မဖော်လိုတဲ့လာဝကအရာရှိတဦးကတော့ဒီစွဲချက်တွေမဟုတ်မှန်ကြောင်းညင်းဆိုပါတယ်မြန်မာတနေငံလုံးမှာမွတ်စလင်လူဦးရေ 4.1% ရာခိုင်နှုန်းကျော်ရှိတာပါ2015ရွေးကောက်ပွဲအပြီးမျှော်လင့်ချက်ထားခဲ့ပေမဲ့ခွဲခြားဆက်ဆံမှုရှိနေတဲ့ကိစ္စမှာစိတ်တက်ကြစရာတွေကြုံလာရတယ်လို့မိဒီပါမျိုးကဗလီစီယာတူဦးဖြစ်တဲ့ဦးမောင်ချိုးကပြောပါတယ
်လော်ဆန်းစုကြည်တက်လာတော့အများကြီးမျှော်လင့်တာပေါ့လေသူတက်လာရင်တော့ဒီလိုဖြစ်လာမယ်ဆိုတော့အဲ့တော့အခုသူတက်လာတော့အဲ့လိုဖြစ်မလာပါဘူးအများကြီးစိတ်ကြက်တယ်စိတ်ကြက်တယ်စိတ်တက်လည်းကြားတယ်ပေါ့ကျွန်တော်2020ကိုဝူးဒီစိတ်ထဲမှာမရှိသေးဘူးကျွန်တော်အများဆုံးမွတ်စင်တွေရဲ့ပါဇက်ကတော့မဲမပေးကြဘူးကျွန်တော်တို့ကတော့လိုက်ပြီးတော့ဘသူဖြစ်ဖြစ်မဲပေးဖို့ပြန်ပြီးစော်အော်နေရတယ်လေ
မွတ်စင်တွေတာမကလူကြီးနှစ်သိန်းကျော်ရှိတဲ့မြန်မာနိုင်ငံကဟိန္ဒူဘာသာဝင်တွေဟာလည်းမှတ်ဖို့နေကိစ္စမှာခွဲခြားဆက်ဆံတာခံရတယ်လို့ရန်ကုန်မြို့နယ်ကိုပတိကရှင်းပြပါတယ်
အာလိုလူမျိုးတွေမပေးဘူးပေါ့နော်။ငါတို့ကဟိုအပေခံတာရယ်တလားမို့လို့လား။အဲနိုင်ငံသားမဟုတ်ပေါ့နော်။တွင်းတော့အဲအဲ့လိုမျိုးတွေအပြဒနာဖြစ်နေတာပေါ့နော်။ကျွန်တော်တယောက်တည်းနေမှာမဟုတ်ပါဘူး။ကျွန်တော်တို့လူမျိုးစုထဲမှာအများဆုံးရှိနေတယ်။လူများတွေလည်းမဲပေးကြတယ်။လူတော့ပဲလာရင်မဲပေးကြတယ်။ဒါနဲ့ဗါလည်းဒီမှတ်ပေါ်နေမရှိရတော့ဘူး။သူတို့မှဒီလိုမျိုးမေးတဲ့လူတွေကဟိုမေးရတာမရှိဘူး။ဒါမေးတဲ့လူတွေကမရှိရတော့ကျွန်တော်ကဘလို့ဘလို့ပြောလို့ပြောမှမသိ
။မဟုတ်ဘူးလေတကူရဖို့10နှစ်လောက်စောင့်လိုက်ရတဲ့ရန်ကုန်မြို့ကဟိန္ဒူဘာသာဝင်ကားဆရာကုထုံးမင်းကတော့သူ့အိမ်မက်ဒီအကောင့်ထဲပို့ဖို့လမ်းပွင့်သွားပြီလို့ဆိုပါလေ
။ဆိုအိမ်မက်ပေါ့နော်။အိမ်မက်ဆိုအကောင့်ထဲပို့ ਆਈ ။အခုကျွန်တော်စစ်စစ်မဲ့ပါ license ချိန်လိုက်တယ်။ license ချိန်တော့ကျွန်တော်အခုကားမောင်းလို့ရပြီ။ကျွန်တော်ကကျွန်တော် fan star audio ဆိုတော့လုံးလိုက်ပြီ။ပြီးတော့ passport ကလုံးလိုက်ပြီ။အခုဒီ covid ဖြစ်နေတော့အချိန်မှာကျွန်တော်ဘာမှလုပ်လို့မရဘူး။အဲကျွန်တော်အဲ့ဒီအားလုံးငြိမ်းချမ်းသွားပြီဆိုရင်ကျွန်တော်လုံးဆရာကြီးကကျွန်တော်သွားပြန်ကြည့်ဆိုတော့လုံးရှားတော့မှာဟုတ
်။အဲ့ဒီအစိုးရလက်ထက်မှာလည်းလူမျိုးရေးဘာသာရေးခွဲခြားမှုတွေဆက်ရှိနေသေးတယ်လို့ဆွဆွဲကြပါမယ်။လာရောမေ2020ရွေးကောက်ပွဲမှာမွတ်စလင်တွေဖြစ်တဲ့ဒေါ်ဝင်းမြမြလိုကိုစီသူမောင်တို့လိုပုဂ္ဂိုလ်တွေကိုတွတ်တော်ကိုယ်စားလှယ်လောင်းနေဖြစ် NLD ပါတီကရွေးချယ်ထားပါတယ်ခင်ဗျာ။